Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာတော်ရချင်းပေါင်းဘေးအန္တရာယ်ကင်းရှင်းတဲ့နေ့တစ်နေ့ဖြစ်နေကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်မေလ9ရက်တင်းငွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာ COVID-19 အရေးပေါ်အခြေအနေတွေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာတော်ရချင်းတို့နားဆင်ကြမယ့်အစီအစဉ်တွေထဲမှာတော့နောက်ဆုံးရသတင်းတွေနဲ့အတူ
မင်းကတော့ဒီကုခန်မြို့နယ်နံခူးနယ်နံခူးရွာသားမှာတဖြစ်အချိန်ကတော့ဒီကနေ့နိုင်50လောက်ကနေ
ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ညီနောင်၃ဘွဲ့အကြာတိုက်ပွဲတွေဖြစ်နေတာစတဲ့သတင်းဖြစ်ပေါ်ချက်နဲ့အတူသတင်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာနိုင်ငံမှာဆီယနာတိမ်မှုအဆုံးသတ်ရေးဂျပန်အစိုးရဘက်ကတိုက်တွန်းလှုံ့ဆော်လာအောင်ကြိုးပမ်းသွားမယ်လို့ဂျပန်နိုင်ငံမှာကြော်ကြားတဲ့ fashion designer ရှီဘူယာဇာနီနဲ့ဆက်သွယ်မြင်းမြန်းထားတဲ့မြန်မာရေးဆွေးနွေးကမ်းဥစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်အမေများနှင့်မြမပြည်မပေးစာများကဏ္ဍအထူးအစီအစဉ်နဲ့သတင်းတွေကတုတ္တအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇော်ဝင်လိုက်တဲ့အတူမမြစင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100နီးပါးရှိလာပြီဖြစ်ပေမဲ့ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေကတော့အခုချိန်ထိရှိနေသေးပါ။ဒီကနေ့မှလည်းရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်မြန်မာနိုင်ငံနေရာဒေသအတော်များများမှာဆီယနာတိမ်မှုစန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ရန်ကုန်အင်းစင်မြို့မှာလူငယ်တွေတရက်တစ်ပြက်ဆန္ဒပြကြတဲ့အတန်းတွေကိုကြားခဲ့ကြရတာပါရန်ကုန်လမ်းမြို့နယ်အတွင်းလူငယ်3ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပါတယ်အလားတူပဲဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုစလိုပြုလုပ်နေတဲ့တဝဲလောင်းလုံးမျိုးကပြည်သူတွေဟာလဲလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းမြင်းမှုမျိုးမှာတော့ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်လူငယ်တဦးသေဆုံးပြီးနောက်တဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ကချင်းပြည်နယ်ဖားကန့်မြို့ကဒီကနေ့ဆန္ဒပြပွဲမှာတော့လူထောင်နဲ့ချီပါဝင်ခဲ့တယ်လို့ဆိုပါတယ်မန္တလေးမြို့ကဆန္ဒပြပွဲမှာဝီလ်ချဲယာနဲ့နေစဉ်ပါဝင်ခဲ့တဲ့မတန်ဆွမ်းသူတဦးကိုလည်းစစ်ကောင်စီကဒီကနေ့ဖမ်းဆီးခဲ့ပါတယ်။မန္တလေးရတနာဘုံတက္ကသိုလ်ကျောင်းသားတွေဟာလည်းဒီကနေ့ဆီယနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။မိထီလာမြို့ကဆန်ကဲတပိတ်စစ်ကြောင်းကိုရာဘာဂျီဇန်တနက်ဂျီဇန်စစ်တင်နဲ့ပါအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ဆိုပါတယ်။တည်ဆုံးသူရှိမရှိဆိုတာတော့အခုချိန်ထိမသိရသေးပါဘူး။အလားတူပဲကချင်ပြည်နယ်မိုးကောင်းမြို့ရှမ်းပြည်နယ်တောင်ကြီးမြို့မွန်ပြည်နယ်ပေါင်မြို့နဲ့စကိုင်းမြို့တွေမှာလည်းဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကြောင်းမတက်ရေးတောင်းဆိုဆန္ဒပြပွဲတွေအသေးစိတ်ပြုလုပ်ခဲ့ကြပါတယ်။မနေ့မေလ10ရက်နေ့ညကတော့စကိုင်းတိုင်းကဏီမြို့နယ်အတွင်းကဇိပင်တွင်ရွာကိုစစ်ကောင်စီရဲ့လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်စီးနင်းပြီးပစ္စည်းတွေသိမ်းယူသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။မြန်မာဆီယနာသိမ်းကောင်စီကအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပုံခွဲမှုလူတက်မှုမိရှုဖြစ်စီမှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်လိုက်ကြောင်းစစ်တပ်ပိုင်သတင်းဌာနကကြေညာလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းပြီးကတည်းကအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးကောင်းဆောင်အများစုကိုဖမ်းဆီးထိန်းသိမ်းထားခဲ့ပေမဲ့စစ်ကောင်စီအနေနဲ့နိုင်ငံတွင်းတည်ငြိမ်မှုရအောင်အခုချိန်ထိလှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူးလွန်ခဲ့တဲ့သတင်းပတ်အနေငယ်ကဆလို့နိုင်ငံအတွင်းကနေရာအတော်များများမှာဘုံပေါက်ကွဲမှုတွေမကြာခဏဖြစ်ပေါ်ခဲ့ပြီးဆီယနာသိမ်းမှုကိုဆန့်ကျင်ကြတဲ့ပြည်သူတွေကလည်းနိုင်ငံအတွင်းနေရာတချို့မှာအရက်ဖက်ကာကွယ်ရေးအဖွဲ့တွေဖွဲ့စည်းပြီးဆီယနာရှင်စနစ်ကိုတော်လှန်တိုက်ခိုက်နေကြတာပါဆီယနာသိမ်းအုပ်စုကိုအကြမ်းဖက်အဖွဲ့အဖြစ်တံပြန်ကျင်ညာထားတဲ့အမျိုးသားညီညွတ်ရေးအစိုးရကလည်းသူတို့အနေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF ကိုဖွဲ့စည်းလိုက်ကြောင်းမေလ9ရက်နေ့ကကျင်ညာခဲ့ပါတယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာကြောင့်အခုချိန်ထိရသားပြည်သူ800နီးပါးသေဆုံးခဲ့ရပြီးသတင်းတောက်တွေအပါအဝင်လူ 8,000 နီးပါးလည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်ခင်ဗျာ။တဘာဝတန်းငွေရေး LNG 3လျှက်စစ်တာအပိစက်ရုံတိဆောက်တာအပါအဝင်အမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတဲ့ယင်းနည်းမြှုပ်နှံမှုစီမံကိန်းသစ်တွေကိုအာဏာသိမ်းစစ်ကောင်စီကအတည်ပြုပေးခဲ့ကြောင်းအစိုးရထုတ်ပြန်ချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။အဲ့ဒီသဘာဝတန်းငွေရေး3လျှက်စစ်တာအပိစက်ရုံတိဆောက်မဲ့စီမံကိန်းဟာဒေါ်လာ 1.5 ဘီလီယံကုန်ကျမယ်လို့ဆိုပါတယ်။စီမံကိန်း15ခုအတွက်ယင်းနည်းမြှုပ်နှံမှုအသစ်တွေကိုစစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့မြမယင်းနည်းမြှုပ်နှံမှုနဲ့ကုမ္ပဏီများဦးစီးဌာနဒိုက်ကာကမေလ9ရက်တောက်ကြနေ့မှာအတည်ပြုပေးလိုက်တာဖြစ်ပါတယ်။အခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဟာ 20 ရာခိုင်နှုန်းထိကြာဆင်းသွားနိုင်ခြေရှိကြောင်းနိုင်ငံတကာစီးပွားရေးအကဲဖြတ်ဌာနတွေကသုံးသပ်ထားကြတာပါဒါပေမဲ့ဘယ်နိုင်ငံကဘယ်ကုမ္ပဏီတွေယင်းနှမြုံနိုင်ကြမယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူးမြန်မာနိုင်ငံမှာလက်ရှိယင်းနှမြုံနိုင်နေကြတဲ့ထိုက်တန်သုံးနိုင်ငံဟာတရုတ်စင်ကာပူနဲ့ထိုင်းနိုင်ငံတို့ဖြစ်ပါတယ်စင်ကာပူနိုင်ငံကတော့မြန်မာနိုင်ငံမှာယင်း ဆိုပါရခင်ဗျာမြန်မာစစ်တပ်နဲ့တိုက်ရိုက်ဆက်နွယ်နေတဲ့ကုမ္ပဏီတွေဒါမှမဟုတ်မြန်မာစစ်တပ်ဝင်ငွေရရှိစေရေးအတွက်လှုပ်ဆောင်ပေးနေတဲ့ကုမ္ပဏီတွေနဲ့ထိတွေ့လောက်ကိုင်းနေတဲ့ဂျပန်ကုမ္ပဏီ10ခုရှိကြောင်းဂျပန်ခြေစိုက်ကျိုတိုသတင်းဌာနကစုံစမ်းဖော်ထုတ်လိုက်ပါတယ်ဂျပန်အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ပုဂ္ဂလိကကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအထောက်အကူပြုနေသလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်လာနေချိန်မှာပဲကျိုတိုသတင်းဌာနရဲ့စုံစမ်းဖော်ထုတ်မှုတွေထွက်လာတာပါမြန်မာနိုင်ငံဟာဆင်အာနာရှင်အုပ်ချုပ်မှုအောက်ဆယ်စုနှစ်ပေါင်းများစွာရှိနေခဲ့ရာကပြည်ပြင်းပြောင်းလဲမှုတွေစတင်ဖော်ဆောင်တဲ့2011ခုနှစ်ကစလို့ဂျပန်ကုမ္ပဏီပေါင်း400လောက်မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံနေကြတာပါဂျပန်နိုင်ငံကကီရင်ဘီယာကုမ္ပဏီဟာမြန်မာစီးပွားရေးကော်ပိုရေးရှင်းပိုင်မြန်မာအဖျော်ယမကာကုမ္ပဏီလီမိတက်နဲ့မန္တလေးအဖျော်ယမကာကုမ္ပဏီလီမိတက်တို့နဲ့ဖက်ဆက်လုပ်ကိုင်နေတာကိုဥပမာတစ်ခုအနေနဲ့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ကီရင်ကုမ္ပဏီဟာမြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့လုပ်ကိုင်နေတဲ့ဖက်ဆက်လုပ်ငန်းတွေကိုရပ်ဆန်းကြောင်းကြေညာထားပြီးဖြစ်ပါတယ်စစ်တပ်ပိုင်မြင်နေရတွေကိုနှစ်စဉ်အမေရိကန်ဒေါ်လာ2တန်းနီးပါးပေးပြီးဂျပန်ကုမ္ပဏီတစ်ခုကငှားထားတယ်ဆိုတဲ့ကိစ္စကိုလည်းကျိုတိုသတင်းဌာနကစုံစမ်းသိရှိခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9383ည5.51 kHz 9885တို့ဖြင့်စနေတိုင်းတွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတည်နေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်Johns Hopkins Coronavirus သုတေသနစင်တာ CDC အရဒီကနေ့မနေ့ပိုင်းအထိတကဘာလုံး COVID-19 ကိုဆက်သူ158သန်းကျော်နဲ့သေဆုံးသူ3.3သန်းရှိသွားပြီဖြစ်ပါတယ်။အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်းကူးစက်သူ4,300ကျော်နဲ့သေဆုံးသူက4,000ကျော်ရှိပါတယ်။အိန္ဒိယကျန်းမာရေးပညာရှင်တွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကတိုက်တွန်းနေပြီးမြေယောဂထင်းချုပ်ရေးတနိုင်ငံလုံးအသွားအလာကန့်သတ်တားမြစ်မှုတွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကမချမှတ်သေးပါဘူး။ပြည်내တချို့မှာတော့ယောဂထင်းချုပ်ရေးပြည်내အစိုးရအစီအစဉ်နဲ့ကန့်သတ်မှုတွေချမှတ်ထားပါတယ်။မြို့တော်ညူးဒေးလီမှာဧပြီလကချမှတ်ထားခဲ့တဲ့အသွားအလာကန့်သတ်မှုတွေကိုမေလ18ရက်နေ့အထိတိုးမြင့်လိုက်သလိုယထာပြေးဆွဲမှုတွေတနင်္လာနေ့ကစပြီးတော့ရပ်ဆိုင်းထားမယ်လို့ကြေညာထားပါတယ်။ကနဒါကပြည်နယ်မှာတောက်ကြနေကအသွာအလာပိတ်ပင်မှုတွေတိုးမြင့်ချထားလိုက်ပြီးတဲ့နောက်ကက်ရဲ့တမီနာဒူပြည်နယ်မှာလည်းအသွာအလာတစ်စိတ်တစ်ပိုင်းကန့်သတ်ထားတာကိုအပြည့်အဝကန့်သတ်လိုက်ပါတယ်။အခုအိန္ဒိယမှာတွေ့ရတဲ့ COVID မျိုးဗီဇကွဲဗိုင်းရပ်စ်ကတိတ်ကိုအလျင်အမြန်ကူးစက်လွယ်တဲ့ဗိုင်းရပ်စ်မျိုးကွဲတစ်ခုဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO သိပ္ပံပညာရှင်အကြီးအကဲဆော်မြာစွာမီနတ်တနာစနီနီတို့က AFP သတင်းတွေ့ဆုံမေးမြန်းခန်းမှာပြောပါတယ်။ဒါအပြင်ဒီလိုအဆင်ပြေပြောင်းလဲဖြစ်ပေါ်လာတဲ့ COVID မျိုးဗီဇကွဲတွေဟာလက်ရှိအသုံးပြုနေတဲ့ကာကွယ်ဆေးတွေကိုခံနိုင်ရင်ရှိလာနိုင်ကြောင်းကိုလည်းသူကသတိပေးပြောဆိုခဲ့ပါတယ်ရှင်။မြောက်အာရိဗျပင်လယ်ထဲမှောက်ခိုလက်နက်တွေအပြည့်တင်ဆောင်လာတဲ့ဒေါဟုဆက်လီဒဇင်းကိုဖမ်းဆီးထိန်သိမ်းခဲ့တယ်လို့ဘာရိန်းနိုင်ငံအခြေစိုက်အမေရိကန်အမှတ်9ရေတပ်ဖွဲ့ကစနေနေ့ကပြောပါတယ်။မေလ6ရက်နဲ့9ရက်နေ့တွေကအာရိဗျပင်လယ်အတွင်းနိုင်ငံတကာရေပိုင်နယ်ထဲမှာရှိနေတဲ့အဲ့ဒီနိုင်ငံမဲဆက်လီကိုပေဒင်းဒုံးတက်အမေရိကန်စစ်သင်္ဘော USS Montreal ကဖမ်းဆီးထိန်သိမ်းခဲ့တာပါ။ဖမ်းဆီးမိတဲ့လက်နက်တွေထဲမှာဒါဇင်နဲ့ချီတဲ့ရုရှားလုတင့်ကားဖြစ်ပေဒင်းဒုံးကြီးတွေထောင်ချီတဲ့တရုတ်လုရိုင်ဖယ်တနက်တွေရာနဲ့ချီတဲ့ PKM စစ်တပ်နဲ့တွေစနိုက်ပါရိုင်ဖယ်တွေနဲ့ရော့ကက်နဲ့လောင်ချာတွေပါရှိတယ်လို့ခင်မီမှန်မြောင်းတွေလို့တခြားစစ်သုံးပစ္စည်းတွေလည်းပါတယ်လို့ဘာရင်းအခြေစိုက်အမေရိကန်ရည်တဲ့ရဲ့ကြေညာချက်မှာပါရှိပါတယ်။အဲ့ဒီလက်နက်တွေကိုအမေရိကန်တို့ကလောလောဆယ်ထိမ့်သိမ်းထားပြီးဒီလက်နက်တွေဘယ်ကရလာလဲဆိုတာနဲ့ဘယ်ကိုပို့မလဲဆိုတာကိုစုံစမ်းနေစေဖြစ်တယ်လို့ပြောပါတယ်။လက်နက်တွေကိုဖယ်ရှားလိုက်ပြီးတဲ့နောက်အဲ့ဒီဆက်လီပင်လယ်တွေကိုပြန်လည်မောင်းနေနိုင်တဲ့အခြေအနေရှိတယ်လို့သုံးသပ်ခဲ့ကြောင်းနဲ့ဆက်လီကိုပြန်မလွှတ်ခင်ဆက်လီပါလှီထိုးသားတွေကိုအစားအစာတွေပေးရခဲ့တယ်လို့အမေရိကန်အမှတ်9ရေတပ်ကပြောပါတယ်ရှင်။အထင်းချုပ်မဲ့တရုတ်ဒုံးပျံအစိပ်အပိုင်းတွေဒီကနေ့နိုင်ငံတကာစံတော်ချိန်မိနစ်2နာရီခွဲမှာ မော်ဒစ်ဂျွန်ဆူနာအိန္ဒိယသမုဒ္ဒရာရဲ့ကိုပြုတ်ချသွားခဲ့တယ်လို့တရုတ်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒီဒုံးပြန်ဟာကမ္ဘာလူထုတွေကိုပြန်ဝင်ရောက်လာတဲ့အချိန်မှပဲကိုရီးယားပိုင်းကအစိတ်စိတ်အမွှာမွှာပျက်စီးသွားခဲ့တာဖြစ်ပြီးအပြည့်အစည်အစနာတွေကတော့မြေပြင်ပေါ်ကိုကျနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းခဲ့ပြီးတော့ဘယ်အချိန်ဘယ်နေရာကိုကျသွားတယ်လဲဆိုတာတော့တိတိကျကျမသိရပါဘူး။ဒီအထိန်ချုပ်မဲ့ဒုံးပြန်ဟာကမ္ဘာမြေပြင်ပေါ်ကိုပြုတ်ကျလာနိုင်ပြီးလူနဲ့ပတ်ဝန်းကျင်ကိုထိခိုက်နိုင်တယ်လို့အစောပိုင်းတုန်းကခန့်မှန်းခဲ့ကြတာပါ။တရုတ်နိုင်ငံဂျာယီဌာနပြောခွင့်ရဝမ်ဝေဘင်းကတော့ဒီဒုံးပြန်အစိတ်ပိုင်းတွေကြောင့်ထိခိုက်ပျက်စီးမှုမရှိနိုင်ဘူးလို့တောက်ကြနေကပြောပါတယ်တေးဥအာဂါတယင်စခန်းအတွက်ပုံစံငယ်တစ်ခုကိုတည်ဆောင်သွားခဲ့တဲ့ Long March 5B ဒုံးပျံကိုဧပြီလ29ရက်နေ့ကဟိုင်နန်ကျွန်းစုကနေလွှတ်တင်ခဲ့တာဖြစ်ပါတယ်။အာဂါတယင်မှုမပါတဲ့ဒီပုံစံငယ်အပိုင်းကိုခွဲထုတ်ချထားအပြီးမှာအလေးချိန်2100ကီလိုဂရမ်ရှိတဲ့အာဂါတဒုံးပျံကြီးကိုသမုတ်တရားတွေကိုပြန်ဆင်းနိုင်စေဖို့လမ်းကြောင်းစီစဉ်ထိန်းချုပ်ခဲ့တာကနေနောက်ဆုံးထိန်းချုပ်မှုကနေလွတ်သွားခဲ့တာဖြစ်ပါတယ်ရှင်။တိုကျိုအိုလံပစ်ပွဲစဉ်တွေကိုဘာအကြောင်းနဲ့မှဖျက်သိမ်းမှာမဟုတ်ဘူးလို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဒုဥက္ကဋ္ဌဂျွန်ကိုတ်စ်ကစနေနေ့ကပြောပါရယ်ဇူလိုင်လ23ရက်နေ့မှာစပြီးတော့ကျင်းပဖို့စီစဉ်ထားတဲ့တိုကျိုအိုလံပစ်ပွဲတွေကိုကာယောဂအခြေအနေတွေကြောင့်ဖျက်သိမ်းတာရှေ့ဆိုင်တာတွေရှိနိုင်မလားလို့ AFP သတင်းကမေးမြန်းတာမှာသူကဘာအကြောင်းနဲ့မှဖျက်သိမ်းမှုမရှိဘူးလို့ပြောပါရယ်ပင်ဝဲရီကျင်းပဖို့အတွက်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါနဲ့အတူပူးပေါင်းလှုပ်ဆောင်နေပြီးလိုအပ်တဲ့ကျန်းမာရေးဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအချက်တွေကိုထည့်သွင်းလှုပ်ဆောင်နေကြောင်းလည်းသူကပြောပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကသမ္မတဂျိုးဘိုင်ဒန်နဲ့ဝန်ကြီးချုပ်ဆူဂါတို့တွေ့ဆုံရမှာဂျပန်နိုင်ငံအနေနဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတက်နိုင်ဆုံးဆောင်ရွက်နေတယ်လို့ဘေးကင်းလုံခြုံတဲ့အိုလံပိတ်ပွဲစဉ်တွေကိုကျင်းပသွားမယ်လို့ပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့နယ်နေရာတချို့မှာကယောဂအရေးပေါ်အခြေအနေကြီးညာထားတာကိုတောက်ကြနေကထပ်ပြီးတော့တိုးမြင့်ထားတာကြောင့်ပွဲစဉ်တွေကျင်းပနိုင်မလားဆိုတာကိုမိကွန်းထုတ်ဆရာတွေလည်းရှိနေပါတယ်။တခြားနိုင်ငံတွေထက်ဆိုင်ရင်ဂျပန်မှာကိုဗစ်ဖြစ်ပွားမှုနှုန်းနည်းတယ်ဆိုပေမဲ့ကိုဗစ်ကြောင့်သေဆုံးသူဟာ1500ကျော်ရှိပြီးကာကွယ်ဆေးအစီအစဉ်တွေကတော့နှောင့်နှေးနေပါတယ်။စစ်တမ်းတွေအရတော့အတော်များများကပွဲစဉ်တွေကိုဖျက်သိမ်းရွှေ့ဆိုင်းဖို့ကိုထောက်ခံကြတာတွေ့ရပါတယ်။ American ဆေးကုမ္ပဏီ Pfizer နဲ့ German BioNTech တို့ကတော့ပြန်ဝဲဝင်အားကစားသမားတွေနဲ့ဝန်ထမ်းတွေအတွက်ကာကွယ်ဆေးတွေထောက်ပံ့ကူညီပေးသွားဖို့ IOC နဲ့သဘောတူထားကြောင်းကြားတာပရိနေကကြေညာထားပါတယ်ရှင်။ဒေါ်ရရှင်များရှင်တင်းငွေနေနေညပိုင်းတွေနောက်ဆုံးရသတင်းညကနာဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်မှာစစ်ကောင်စီတပ်နဲ့တိုင်းဒါလက်နက်ကညီနောင်မဟာမိတ်သုံးဖွဲ့ပူးပေါင်းစစ်ကြောင်းတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းဒေသခံတွေထိခိုက်မှုတွေရှိနေတယ်လို့တိုက်ပွဲတွေကြောင့်စစ်ရှောင်ရွာသားတွေနေရာမပြောင်းနိုင်သေးတဲ့အခြေအနေကိုကျွန်တော်နိုင်ကွန်းအိမ်ကနေတင်ဆက်ပေးမှာပါ။စစ်ကောင်စီကနေမေလအကုန်ထိအပြည့်ရဆဲထားကြောင်းကြေညာထားပေမဲ့ကုခိုင်မြို့နယ်အတွင်းမှာတော့မြန်မာစစ်တပ်နဲ့ TNL, AA, MNDAA, ညီနောင်မဟာမိတ်သုံးဖွဲ့ပူးတွဲစစ်ကြောင်းတို့ကြားတိုက်ပွဲဖြစ်ပွားနေတာပါ။မနေ့ကစနေနေ့ညနေပိုင်းမှာကုခိုင်မြို့နယ်နန်းဟုကျေးရွာနဲ့နောင်ချူကျေးရွာကြားညီနောင်မဟာမိတ်အဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားကြောင်း TNL တမ်းမလောင်တပ်ဖွဲ့ပြောခွင့်ရဗိုလ်မှူးတိုက်ကျော်ကပြောပါတယ်။
မင်းကတော့ဒီကုခိုင်မြို့နယ်နံခူးနဲ့နောင်ချူရွာကြမှာတော့ဖြစ်အချိန်ကတော့ဒီကနေ့နာရီ50လောက်ကနေ6နာရီခွဲထိပြီးတော့ဖြစ်တယ်။ဒါပေမဲ့တော့တမတုံတုံကိုခမရဆန်းနေဖြစ်တယ်။ကျွန်တော်တုံဖွဲ့ရှိတဲ့နေရာကိုလာရောက်ထိုးစစ်တက်ခိုက်တော့တယ်။အတိအကျကတော့ကျွန်တော်ပဲလို့ရှိဘူး
။ဒီဖြစ်ပွားတဲ့တိုက်ပွဲတွင်ထိခိုက်မှုကတော့မသိရသေးဘူးလို့သူကဆိုပါတယ်။ပြီးခဲ့တဲ့မေလ9ရက်နေ့မှာလဲကိုခိုင်မြို့နယ်နန်းခုံကျေးရွာနဲ့မန်ရင်ကျေးရွာကြားမှာမြန်မာစစ်တပ်နဲ့ညီနောင်မဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီကနေမေလကုန်တိတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရစဲကြောင်းကြေညာထားပေမဲ့ရှမ်းပြည်နယ်အတွင်းမြေပြင်မှာတိုက်ပွဲရှိနေစေလို့ဗိုလ်မှူးဆိုင်ကျော်ကပြောပါတယ်
။ဒီကလည်းသူတို့ကထုတ်နေကြပါလိမ့်။အဲ့မဲ့မြေပြင်မှာကတော့တိုက်ပွဲရှိနေတယ်။သူတို့ကဆိုင်ပုံပဲထုတ်တယ်။မြေပြင်မှာကျတော့သူတို့စီဒီလိုတဲ့အကြမ်းမှုတိုက်ပွဲတွေမျိုး
ပြီးခဲ့တဲ့မေလ၄ရက်နေ့ကလည်းကိုခိုင်မြို့နယ်ပြည်တော်စုလမ်းမမှာစစ်ကောင်စီတပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာဒေသခံတွေထိခိုက်မှုတွေလည်းရှိနေတယ်လို့မြို့ခံတူကပြောပါရယ်။
တို့ဟိုရန်ကုန်လမ်းမကြီးပေါ်မှာဖြစ်တဲ့စီးပွားရေးရောက်ရှိလေတချို့ထိခိုက်မှုတွေကပြည်သူတွေအောင်မှာထားတယ်လို့ထွက်ကြောက်လေလမ်းချုပ်တွေကိုဆွဲထားတယ်
ကိုခိုင်မြို့နယ်ပဲတိုက်ပွဲအခြေအနေကိုသိရှိဖို့တမတော်ပြောခွရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ကိုခိုင်မြို့နယ်မှာမြန်မာစစ်သားနဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားစီးရဲသိမ်းမှမှုတွင်ရွာသားတထောင်လောက်နေရဆော့ခွာစစ်ဘေးတိမ်းရှောင်နေရပြီးအခုချိန်ထိနေရမပြနိုင်သေးဘူးလို့စစ်ချောင်းကူညီပေးသူတို့ကပြောပါရတယ်။နေတဲ့
ရင်းကိုသူတို့အပြည့်အမင်းဆွေးဟန်နေတယ်။အခုတော့ဒီစတိမီနေတဲ့မှုစက်မှဒီတိုင်းမရှိနေသေးဘူး။ကိုခိုင်မြို့မှာစစ်ချောင်းဦးရဲက ABC 12 West Wing ငားလာတော့ရှိမှာပေါ့ဗျာ။ဒီခြားဒီကိုခိုင်မြို့ပတ်ဝန်းကျင်အလုံးပေါင်းတော့ထောင်ကျော်တော့ရှိအောင်မှာပါဗျာ။
ဒီစစ်ဆောင်တွေဟာ2016ခုနှစ်ကတည်းကနေရကနေတိမ်းရှောင်လာတာဖြစ်ပြီးမတည်ငြိမ်သေးတဲ့စစ်ရေးအခြေအနေကြောင့်နေရရင်းကိုမပြနိုင်သေးပါဘူး။ချမ်းပြည်နယ်မှာမြန်မာစစ်တပ်နဲ့ TNL တမ်းမလောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့တို့နဲ့အစဉ်လူလူတိုက်ပွဲဖြစ်ပွားနေပြီးတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSE နဲ့လည်းရန်ပန်ရခတိုက်ပွဲဖြစ်ပွားနေပါတယ်။အလားတူကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာလည်း KNU ကရင်မျိုးရာစီယုံတပ်မှ၅တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။
ရှိနေပြန်ခုအပတ်စဉ်အစီအစဉ်တွေကိုတက်ဆက်ပြပါမယ်။အရင်ဆုံးတော့မြမအရေးစွန်းတွေကအစီအစဉ်နဲ့ဆက်ပါမယ်။မြမနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးဂျပန်ဆူရဘက်ကတိုက်တုံးလှုပ်ဆောင်လာအောင်လို့ကြိုးစားသွားမယ်ဆိုပြီးတော့ဂျပန်နိုင်ငံမှာအထူးကြော်ကြားတဲ့မြမဖက်ရှင်ဒီဇိုင်နာရှီဘူရာဇန်နီကပြောပါတယ်။သူကသူ့ရဲ့ကြော်ကြားမှုကိုသုံးပြီးတော့မြမပြည်သူတွေအရေးကိုဆောင်ရနေတာပါ။မဆစ်မြန်မွန်ဆက်သွယ်မြင်းမြန်းထားတာကိုမြမအရေးစွန်းတွေကအစီအစဉ်မှာနားဆင်နိုင်ပါလိမ့်ခင်ဗျာ။
ဒါဒီမင်္ဂလာပါရှင်အဗီယိုမြန်မာပိုင်းစီစဉ်ရနေကျေးဇူးပါတယ်ရှင
်မင်္ဂလာပါမှာကျေးဇူးပါတယ
်ဟုတ်ကိုဇာနီကဒီဂျပန်နိုင်ငံမှာရှီဘူယာဇာနီဆိုပြီးတော့မှအောင်မြင်ကြော်ကြားနေတဲ့ fashion designer တယောက်ဖြစ်တယ်ပေါ့လေ။နောက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းကိုယ့်ရဲ့ဒီကြော်ကြားမှုကိုအသုံးပြုပြီးတော့မှကျန်းနိုင်တဲ့ဘက်ကနေလှုပ်ပေးနေတဲ့သူပါ။ဆိုမကြခင်တုန်းကပဲကိုဇာနီကဒီ Lapie Foundation ဆိုတဲ့ Prahita အဖွဲ့ကိုဖွဲ့ပြီးတော့မှဒီမြန်မာနိုင်ငံမှာပေါ့နော်ခက်ခဲခက်ခဲရုန်းကန်နေရတဲ့သူတွေအတွက်အကူအညီပေးမယ်လို့ပြောပါတယ်။ဆိုတော့အရင်ဆုံးအဲ့ဒီ Lapie Foundation အကြောင်းနဲ့ဘယ်လိုအကူအညီပေးဖို့အစီအစဉ်တွေလုပ်ထားလဲဆိုတာအရင်သိပါစေရှင်
။ပြောမယ်ဆိုရင်အခုမြန်မာပြည်သူတွေအားလုံးပေါ့အားလုံးကအခက်အခဲရောက်နေတယ်အဲတကယ်ဘဝဆင်းရဲတဲ့အဲတမိုင်းတွေကိုအားလုံးကဝင်လာတာပေါ့နော်ဒီပြည်ပတဲမှာအဲရှိတဲ့လူရောအဲဒီပြည်တွင်းမှာရှိတဲ့မြန်မာလူမျိုးတွေကိုအကုန်လုံးခံစားရတယ်အဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့ကျွန်တော်တက်နိုင်တဲ့လောက်အဲနောက်ပြီးတော့ကျွန်တော်ရဲ့ဒီဂျပန်နိုင်ငံမှာရှိတဲ့အဲတငယ်ချင်းနဲ့နောက်ပြီးတော့ဒီလုပ်ငန်းရှင်တွေနဲ့ပေါင်းပြီးအဲဖောင်ဒေးရှင်းတစ်ခုကိုထောင်မယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာပါပြောမယ်ဆိုရင်ကျွန်တော်ကဒီ UNHCR ရဲ့ public relation ဟို
ကိုစလေ
okay go go sele tiao le phit de na pi lo di japan foundation bo no japan foundation project advisor myanmar nai nge project advisor le phit ke de twa chang di se ne eh 15 ne a twin ne ma do chano a ni ne di fashion industry ne di unhcr ne gabakula tamaka ne charity lout da lo ba lo a lo a chain a ho a bi lo kho me experience shi bi da bo no eh da ba me lo ti ye ye bo chano lat ne eh chano ye အင်းအားနဲ့ကျွန်တော်ရဲ့ network နဲ့အဲမြန်မာပြည်သူဒါမြန်မာပြည်သူပြည်သားကိုအဲထောက်ပံ့ခြင်းနဲ့အဲပံ့ပိုးခြင်းနဲ့ဆိုတဲ့စိတ်ထားကတော့ရှိခဲ့ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အဲကျွန်တော်လည်းအသက်ကငယ်သေးတယ်အချိန်ကမရောက်သေးဘူးအဲ့လိုမျိုးပဲသတ်မှတ်ထားတယ်ဒါပေမဲ့ဒီတစ်ခေါက်ကဒီလိုမျိုးစကားလှလှလေးပြောတဲ့အချိန်လည်းမဟုတ်ဘူးတကယ်ဒီနေ့ကိုဘလို့ရှင်အောင်အသက်ကိုခိုင်အောင်လုပ်သွားရမလဲဆိုတော့အဲစဉ်းစားရမယ်လူတွေကအများကြီးထွက်လာတယ်။အဲဒါဒီဘယ်လိုခေါ်မလဲနေဆက်တော့အဲဒီတောရွာတဲကအဲပြည်သူပြည်သားတွေလည်းမဟုတ်တော့ဘူး။တကယ်မျိုးကြီးပေါ့နော်။တို့ဟိုရန်ကုန်မျိုးတစ်ခုကိုကြည့်ရင်လည်းတကယ်လုံးဝကိုစဉ်းစားလို့မရနိုင်တဲ့အဲဘဝစိုးကိုရောက်လာတယ်။အဲ့ဒါတော့မှတိခတ်နိုင်တဲ့ဒီမြန်မာဘက်ကပေါ့နော်။အဲ့လိုမျိုးအဲစစ်တပ်အာဏာရှင်လူတွေကရှိတယ်ဆိုတာလေကျွန်တော်အနေနဲ့လုံးဝကျွန်တော်တို့အနေနဲ့ပေါ့နော်လုံးဝစဉ်းစားလို့ မရခဲ့တဲ့အတိတ်နမိတ်တွေပါအဲ့ဒါကြောင့်မို့ကျွန်တော်တို့အဲပြပကချန့်ရှိနိုင်တဲ့အဲ network ကိုတုံးပြီးတော့အဲပြည်တွင်းကလူတွေကိုအဲဖြစ်နိုင်တယ်လို့အဲအားပေးခြင်းနဲ့အဲကူညီခြင်းနဲ့ဆိုတဲ့စိတ်ထားတစ်ခုပါပဲ
ဟိုကိုဇာနီပြောဆိုပေါ့နော်အခုလက်ရှိဒီမြန်မာနိုင်ငံမှာဆက်ရနာတိမ့်မှုတဲ့ပတ်သက်ပြီးတော့ကိုဇာနီတို့လိုဒီနိုင်ငံဆောင်မှာရောက်နေကြတဲ့လူငယ်တွေကတော်တော်လေးစိတ်ဝင်စားရှိကြတာတွေ့ရတယ်တခုခုကူညီပေးခြင်းစိတ်ရှိတာတွေ့ကြတယ်ဆိုတော့ကိုဇာနီအနေနဲ့ရောဒီမြန်မာနိုင်ငံထဲမှာဒီကိစ္စရည်နဲ့ပတ်သက်ပြီးတော့ပေါ့နော်ဘလောက်ထိဒါရီကိုပို့ပြီးကိုကနားလည်အောင်သိစီအောင်လို့လေ့လာနေလဲအသိအောင်လုပ်နေလဲဆိုတာကိုပြောပြပါလားရှင
်ဟုတ်ကဲ့ကျွန်တော်ကတော့နော်အမတို့ VOA ကအဲထွန်းတဲ့ news နောက်အဲ Alafre နောက် BBC အဲအခုဆိုရင်တော့အဲ့လောက်ပဲပေါ့နော်ကျွန်တော်ရဲ့ဒီတငယ်ချင်း journalist တွေလည်းအကုန်လုံးဖန်ခံရတယ်တကယ်ဉာဏ်ရှိပညာရှိနောက်ပြီးတော့ဒီနိုင်ငံတော်ချစ်တဲ့အဲစိတ်ထားရှိတဲ့လူတွေကဒီလိုမျိုးအကြမ်းဖက်ခံရတယ်နှိပ်စက်ခံရတယ်အဲ့လိုမျိုးဖြစ်ပျက်တွေကိုကြည့်တဲ့အခါကျရင်ကျွန်တော်အနေနဲ့ဘလို့မှနေလို့မရဘူးအဲဒါကတော့ကျွန်တော်တယောက်တည်းမဟုတ်ပါဘူးเนาะကျွန်တော်တငယ်ချင်းကိုအဲကယ်ချင်တယ်ကျွန်တော်အဲဆွေမျိုးသားချင်းကိုအဲနောက်ကျွန်တော်လေးစားတယ်ဒီပညာရှင်တွေပေါ့เนาะလူငယ်တွေကိုကျွန်တော်အနေနဲ့အဲစူးစမ်းပြီးဒီသတင်းကိုအဲပြပောက်လွှင့်ခြင်းနဲ့နောက်ဒီဂျပန်နိုင်ငံလူငယ်တွေနောက်ပြီးတော့ကျွန်တော်တို့အဲဒီဘယ်လိုခေါ်မလဲဒီ fashion industry ကအဲလူတွေကိုလည်းနောက် entertainment industry ပေါ့နော်နောက်ပြီးတော့ဒီ TV television news မြန်မာပြည်ကရတဲ့အဲဘယ်လိုခေါ်မလဲဒီ cell phone နဲ့ရိုက်ထားတာတော့နောက်ဒီ video တွေပေါ့အကုန်လုံးကိုစ조사ပြီးသူတို့လွှင့်တယ်
နောက်ဒီဂျပန်မြန်မာပါလီမန်ဟိုချစ်ချီရေးအသင်းဥက္ကဋ္ဌအိုက်ဇာအီရှီရိုနဲ့ဒီ NUG အမျိုးသားညွန်ပေါင်းအစိုးရနဲ့ I think April 23ရက်နေ့တော့က online ပေါ်မှာဆွေးနွေးပွဲဖြစ်အောင်လို့ကိုစားနေစီစဉ်ပေးခဲ့တယ်လို့သိရပါတယ်အဲ့ဒီဆွေးနွေးပွဲကရောဘယ်လိုမျိုးဖြစ်လာတာပါလဲရှင
်ဟုတ်ကဲ့ပြောမယ်ဆိုရင်ဒါကရှင်းရှင်းလေးပါပဲအဲကျွန်တော်ရဲ့မြန်မာတငယ်ချင်းကိုကျွန်တော်ရဲ့ဂျပန်တငယ်ချင်းနဲ့ပြန်ဆုံအဲဆွေးနွေးလို့ရအောင်ကျွန်တော်ဖန်တီးလိုက်တာတခုပဲအဲအခုမြန်မာနိုင်ငံမှာဘလို့ဖြစ်ပျက်တယ်ဖြစ်နေတယ်လဲဘလို့ဒုက္ခရောက်နေတယ်လဲအဲဂျပန်နိုင်ငံအနေနဲ့ဘလို့အဲတင့်တော်တဲ့နီးနဲ့ကူညီပေးနိုင်မလဲအဲ့ဒါကိုအဲကျွန်တော်အနေနဲ့အဲပြန်ဆုံအဲဆွေးနွေးလို့ရအောင်ဒီလိုမျိုးဆွေးနွေးလို့ရတဲ့အဲလိုင်းရရှိနေတယ်အဲကျွန်တော်မှအဲ့လိုမျိုးနီးရလဲရှိနေတဲ့အတွက်ကြောင့်အဲ့လာကိုကျွန်တော်အနေနဲ့အသုံးချတယ်နောက်ပြီးတော့ဒီအဲဥမဝင်းခိုင်တန်းနဲ့ဒီအိုက်ဆာဝါဥက္ကဋ္ဌဆိုတာလဲ2016နှစ်တုန်းကလဲတွေ့ထားတယ်အတူတူအဲနေပြီးတော့မှညထမင်းစားပွဲပေါ့နော်အဲ့ဒီတော့ဆိုရင်လဲကျွန်တော်ကအဲကျွန်တော်လဲအဲ့ဒီမှာအဲပါခဲ့ပါတယ်နော်ကျွန်တော်အမှသိတဲ့အတိုင်းပါပဲဒီဂျပန်အဲတော်ဝင်မင်းသမီးမစ္စစ်မီကာဆာအိုအဲဒေါ်ဆန်ဆူချီကိုမိတ်ဆက်အဲခဲ့တယ်နောက်ပြီးတော့ဒီဂျပန်တော်ဝင်အဲဘရင်မျိုးနယ်တွေမှာလည်းပထမဆုံးခရီးကိုကျွန်တော်လည်းတည်ထောင်အောင်မြင်အောင်ဖန်တီးခဲ့တယ်ပေါ့နော်ဒီနှစ်နိုင်ငံရဲ့ diplomacy အဲနှစ်နိုင်ငံဆက်ဆံရေးအနေနဲ့မှာကျွန်တော်ကအဲလှုပ်ရှားလာခဲ့တာအဲများနေပြီအဲအဲ့ဒါပြောလိုက်ရင်တော့ဒီနေ့အထိပဲကျွန်တော်ကဆက်ပြီးတော့ကျွန်တော်ရဲ့တာဝန်ရောကျွန်တော်ချေအောင်အဲဖန်တီးသွားတာပါကျွန်တော်ကနိုင်ငံရေးသမားလည်းမဟုတ်ဘူးအဲဘယ်လိုခေါ်မလဲကျွန်တော်ကဒီလူမှုရေးအကြောင်းနောက်ပြီးတော့ဒီနှစ်နိုင်ငံရဲ့ဘာသာရေးဆက်ဆံမှုဒီဘာသာရေးထုံးကားမှုနောက်ဒီချစ်စီရေးအောင်မြင်မှုအတွက်အဲကျွန်တော်မှတာဝန်ရှိတယ်လို့လည်းယုံကြည်နေတယ်အဲ့ဒါကြောင့်မလို့လေဒီလိုမျိုးရေဆက်လေးတွေပေါ့နော်ဒီလိုမျိုးတာဝန်လေးတွေကလည်းအဲတဘာဝရကျွန်တော်ရှိကိုရောက်ရှိလာခဲ့လို့လည်းကျွန်တော်ယုံကြည်နေပါတယ်ဒါပါပဲ
ဆိုကိုဇာနီကဆော့ဆော့ကလည်းပြောတယ်အမြဲလည်းပြောပါတယ်နိုင်ငံရေးလုံးနေတာမဟုတ်ဘူးလူမှုရေးလုံးနေတာလို့ပြောပါတယ်ဆိုဒီဒါပေမဲ့မြန်မာနိုင်ငံမှာ Nagis ဒီမုံတိုင်းတန်ခံရတော့ရောနောက်တစ်ခါဒီရွှေဝါရောင်ပေါ့နော်တန်ကားလှုပ်ရှားမှုတွေဖြစ်တော့ကရောဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဂျပန်ကပြည်သူတွေဒီကိုအတိုင်းဝိုင်းမှာပေါ့နော်ပို့ပြီးတော့တည်အောင်နားလည်သဘောပေါက်အောင်လို့ကိုဇာနီလုပ်ခဲ့တာတွေအများကြီးရှိပါတယ်ဆိုတော့အခုဒီမြန်မာနိုင်ငံကစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့ရောနောက်ထပ်ဘာတွေလှုပ်သွားဖို့အစီအစဉ်တွေရှိပါလဲရှင်
ဟုတ်ကဲ့အဲပြောမယ်ဆိုရင်ကျွန်တော်အနေနဲ့စဉ်းစားနေတာဒီအဲ news အနေနဲ့လည်းမဟုတ်ဘူးအဲမြန်မာအဲတဲ့အခုအဖြစ်ပြက်ကိုပေါ့နော်အဲဂျပန်နိုင်ငံကအဲလူအများတယောက်ထက်များအောင်ပိုသိအောင်ဘယ်လိုလုပ်တင်လဲဆိုတော့ကျွန်တော်ရဲ့ဒီအဲ fashion industry ကိုအသုံးချပြီးဂျပန်နိုင်ငံမှာရှိတဲ့ဒီဟိုဟာနန်ဒိုမြို့လို့ခေါ်မှာဒီဂင်ဇာပေါ့နော်တိုကျိုမှာရှိတဲ့ဂင်ဇာအဲမြို့မှာအဲကျွန်တော်ကုန်တိုက်တစ်ခုမှာပေါ့နော်ဒီမြန်မာ exhibition ကိုဓာတ်ပုံ exhibition ကိုလုပ်ဖို့စဉ်းစားနေပါလေအဲဒါကတော့အဲဘလို့ဓာတ်ပုံအစီအစဉ်လေးဖြစ်လာမလဲဆိုတော့ကျွန်တော်အနေနဲ့အခုဒီ program ဆွဲနေတဲ့အချိန်ဖြစ်နေတဲ့အတွက်ကြောင့်အဲဘလို့အစီအစဉ်လဲဆိုတော့အခုကတော့ပြောလို့မရသေးပါဘူးအဲဖြစ်နိုင်မယ်ဆိုရင်တော့ကျွန်တော်ကတော့အခုမြန်မာနိုင်ငံရဲ့အဖြစ်အပျက်ကိုလည်းပြဆိုခြင်းနဲ့အဲဒါပေမဲ့တော့ကျွန်တော်ပြဆိုခြင်းတာကဒီပြည်သူတွေကယုံကြည်ခဲ့တဲ့အစိုးရရဲ့အောက်ထဲမှာပေါ့နော်အစိုးရရဲ့အုပ်ချုပ်မှုထဲမှာမြန်မာပြည်သူပြည်သားတွေကပျော်ရွှင်စိတ်တကြွလှုပ်ရှားခဲ့တဲ့ဒီ၅နှစ်ကို focus လုပ်ပြီးကျွန်တော် photo exhibition လုပ်ရှင်နေဆိုတဲ့စိတ်ထားကတော့ရှိပါတယ်ကျွန်တော်
ဟုတ်အဓိကပြောချင်တာတော့အရင်တော့လူတွေကဘလောက်ပြပြရွှေရွှေလွတ်လွတ်လပ်လပ်တည်ခဲ့တယ်အခုဆေးဥချုံမှုအောက်မှာဘလောက်လူတွေကစိတ်ဒုက္ခတွေရောက်ပြီးတော့ခက်ခက်ခက်ခက်ဖြတ်တန်းနေတယ်ဆိုတော့မိမောင်းထိုးပြချင်တဲ့သဘောပေါ့
ဟုတ်ကဲ့ပြောတဲ့အတိုင်းပါပဲအဲပြောမယ်ဆိုရင်ဒီအခုမြန်မာနိုင်ငံရဲ့ဒီရရဆက်ဆက်လူဟိုရဲ့အခွင့်အရေးတွေဖြတ်စည်းတယ်လူဟိုနှိပ်စက်တပ်ဖြတ်နေတဲ့အဖြစ်ပြက်တယ်ဆိုတာပေါ့နော်အဲ့ဒါကိုကျွန်တော်အနေနဲ့ဒီ direct ဂျပန်ပြည်သူတွေကိုပြလိုက်တဲ့အခါကျရင်အမတန်အောင်မှလန့်ကြောက်ပြီးနော်အဲဒီမြန်မာနိုင်ငံရဲ့ news ကနေပြီးစိတ်ဝင်စားဖို့မရှိသွားမှာကိုကျွန်တော်အနေနဲ့လည်းအမတန်အောင်မှစိုးရိမ်တယ်အဲအဲ့လိုမျိုးလည်းမဖြစ်အောင်ပေါ့နော်မြန်မာနိုင်ငံကိုစိတ်ဝင်စားတဲ့လူကိုလည်းပို့ပြီးတော့စိတ်ဝင်စားလာအောင်အခုရဲ့မြန်မာပြည်အဖြစ်ပြက်ကိုနောက်ပြီးတော့ဒီဂျပန်အစိုးရဂျပန်နိုင်ငံကနေပြီးမြန်မာနိုင်ငံကိုအဲဆက်ပြီးဘလို့လှုပ်တင်တယ်လဲဆိုတာကိုဂျပန်ပြည်သူကနေပြီးထောက်ခံအောင်ဒီဂျပန်ပြည်သူကနေပြီးတော့လမ်းညွှန်ပေးနိုင်အောင်ပေါ့နော်ဒီမိုကရေစီနိုင်ငံအစ်စ်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီနည်းကိုဖန်တီးဖို့ exhibition photo exhibition ကိုကျွန်တော်အနေနဲ့ဖန်တီးတင်တယ်ဖန်တီးမေတာဝန်ရှိတယ်ဆိုပြီးတော့ကျွန်တော်ကဆုံးဖြတ်လိုက်တာပါ
ဆိုနောက်ဆုံးတစ်ခုကကြတော့ဟိုကိုစာမီးကဆောဆောပြောခဲ့သလိုပေါ့ဗောနော်ဂျပန်မှာအောင်မြင်ကြကြတဲ့ fashion designer တယောက်ဖြစ်တဲ့အာဒီဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအဘေးတို့လင်မယားဆိုရင်ကိုစာမီးဖန်တီးတဲ့အဝတ်အစားတွေကိုဒီပွဲတဲ့ဝတ်စုံတွေကိုတော့မှဝတ်တဲ့အထိကြော်ကြတဲ့ designer တယောက်ပါကိုစာမီးရဲ့လက်ကမ်းအိတ်တွေကိုလည်းကြော်ကြသူတွေကင်ကြတယ်ပေါ့လေဆိုတော့အဲ့ဒီလောက်ကြော်ကြနေတဲ့သူကကိုနဲ့ဒီအဝေးကြီးမှာရှိနေတဲ့မြန်မာနိုင်ငံရဲ့ပြည်သူတွေရဲ့အရေးကိုပေါ့နော်စိတ်ထဲမှာထားပြီးတော့လှုပ်ပေးနေရတဲ့အကြောင်းကရောဘာကြောင့်ပါလဲရှင
်ကျွန်တော်ပြောမယ်ဆိုရင်ကျွန်တော်စိတ်နဲ့မြန်မာပြည်ကိုခွဲပြီးတော့ဂျပန်ပြည်ကိုနိုင်ငံခြားကိုရောက်လာတာမဟုတ်ဘူး။အဲ1988ခုနှစ်နောက်ပိုင်းကျွန်တော်အဖေမင်းကနေပြီးတော့ဒီဆုံးဖြတ်ပြီးနိုင်ငံခြားကိုထွက်လာတာပါ။အခုထိကျွန်တော်ကတရက်မြန်မာနိုင်ငံကိုပြန်မဲ့စိတ်ထားရှိပါတယ်။အဲတရက်ရက်ပေါ့နော်ကျွန်တော်ကတော့အခု36နှစ်အဲအနာဂတ်တရက်ရက်ကတော့ကျွန်တော်မြန်မာပြည်ကိုပြန်မဲ့မြန်မာပြည်မှာနေမယ်အဲ့လိုမျိုးစိတ်ထားအခုထိရှိပါတယ်အဲကျွန်တော်ကဂျပန်လူမျိုးလည်းအခုကဖြစ်သွားပြီပေါ့နော်အဲဒါကမြန်မာပြည်ကိုမချစ်လို့လည်းမဟုတ်ဘူးမြန်မာပြည်သူဆိုတဲ့ဒီကျွန်တော်ရဲ့အဲစိတ်ထားပျောက်သွားတာလည်းမဟုတ်ဘူးမြန်မာနိုင်ငံမှာလူခွင့်ရမရှိဘူးမြန်မာလူမျိုးကမြန်မာလူမျိုးအတိုင်းပဲဆက်ပြီးနေထိုင်သွားရင်လူအခွင့်ရဆက်မရှိနိုင်ဘူးအဲ့လိုမျိုးဆုံးဖြတ်လိုက်လို့ပါအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့မြန်မာလူမျိုးတယောက်အနေနဲ့ရရှိတဲ့နဲ့အခွင့်ရရရှိတဲ့နဲ့ chance ကိုရအောင်ကျွန်တော်ဒီလိုမျိုးဆုံးဖြတ်လိုက်တာပါအဲ့ဒါကြောင့်မလို့ကျွန်တော်ကတရက်ရမြန်မာနိုင်ငံကိုပြန်မမယ်ကျွန်တော်ကတရက်ရကိုယ့်ရဲ့မွေးတဲ့နေရာမှာပဲကျွန်တော်ဆက်ပြီးနေထိုင်သွားမယ်ဆိုတော့ဆုံးဖြတ်ထားခဲ့ပါတယ်အဲ့ဒါကြောင့်မလို့ဒီလိုမျိုးကျွန်တော်ကလဲမြန်မာပြည်သူပြည်သားတွေနဲ့မြန်မာတငယ်ချင်းတွေနဲ့အတူတူပေါ့နော်အဲဒီလှုပ်ရှားမှုကိုအတူတူပေါင်းလုပ်နေတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
ဟုတ်ကိုဇာနေကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတဲ့အတွက
်မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီပုတ်ကလစ်ကဘန်တွေစက်ပြီးရက်တီနိုင်ပါအောင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်2021 February 10ရက်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာကြက်ငွေတန်ဖိုးအလင်းမြန်ကျဆင်းနေပြီးကုန်စည်နှုန်းတွေလည်းတက်လာနေပါတယ်အဲ့လိုခြေနေမျိုးမှာထူးဆန်းနေတာတခုကတံမိုးကြီးကုန်ပစ္စည်းတစ်မျိုးထူးထူးခြားခြားအယောင်းသွက်နေတာတွေ့မြင်ကြရပါတယ်အဲ့ဒါကတော့မိကန်သစ်တာပါပြည်သူတွေဟာသူတို့ပိုင်ငွေတွေကိုနေအိမ်မှာပဲစိမ်းထားဖို့မိကန်သစ်တာတွေဝယ်ယူလာကြလို့ဖြစ်ပါတယ်အရင်တုန်းကတော့လာကစားအစကုန်တယ်တွေအလဲတထေးကြီးတွေအဆုံသူတို့ပိုင်ငွေတွေကိုဘန်ဒီမှာအနိုင်ပြီးငွေနည်းနည်းလိုတဲ့အခါ ADN ဆက်တွေမှာထုတ်ငွေများလိုတဲ့အခါဘန်ဒီမှာသွားထုတ်ဈေးဝယ်နဲ့ငွေကြေးလွှဲပြောင်းလိုတဲ့အခါမိုဘိုင်းဘဏ်ကင်းတွေအသုံးပြုပြီးအဆင်ပြေနေခဲ့ကြတာပါအခုနောက်ပိုင်းအဲ့ဒါတွေပြောင်းလဲသွားခဲ့ပါပြီရန်ကုန်အပါအဝင်မြန်မာနိုင်ငံတဝှမ်းဘဏ်တွေမှာငွေအပ်ထားသူတွေရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေထဲမှာ ADN ဆက်ထဲကငွေထုတ်ဖို့တန်းစီတာနဲ့ဘဏ်စာအုပ်နဲ့ငွေထုတ်ခွင့်ရဖို့ဘဏ်ထဲဝင်ခွင့်ရမဲ့တိုကင်တန်းစီရတဲ့အလုပ်တွေပါဝင်လာပါတယ်ဘဏ်တွေအပေါ်ပြည်သူတွေဘာကြောင့်ဒီလောက်ယုံကြည်မှုကျဆင်းသွားရတာလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်
မြန်မာနိုင်ငံမှာစစ်ကောင်စီတာဝန်ယူပြီးတဲ့နောက်ပိုင်းအစိုးရဝန်ထမ်းတွေ CDM လောက်ကြတဲ့နီးတူအစိုးရဘဏ်ကဝန်ထမ်းတချို့ရောပုဂ္ဂလိကဘဏ်ကဝန်ထမ်းတွေကပါ CDM လောက်ကြပါတယ် CDM လောက်တဲ့အတွက်ပုဂ္ဂလိကဘဏ်တွေပိတ်ထားရပေမဲ့အဲ့ဒီအချိန်ကငွေကြေးဆိုင်ရာပြဿနာတိမ်မတက်ခဲ့ပါဘူးပြည်သူတွေဟာငွေပေးချေမှုလုပ်ငန်းတွေအယောင်းဝယ်ကိစ္စအတွက်ငွေအလွှဲပြောင်းလုပ်ငန်းတွေကို Mobile Banking အသုံးပြုပြီးကြဲကြဲပြန့်ပြန့်လုပ်နိုင်ကြပါတယ်ငွေသားစကူလိုအပ်ရင်လည်းနီးစက်ရာ ATM ဆက်တွေမှာလွယ်လွယ်ကူကူထုတ်ယူလို့ရခဲ့ကြတာပါ။နှစ်ကိုဗဟိုဘဏ်သတ်မှတ်ချက်အရဘဏ်ကတ်ခုကိုတစ်နှစ်ကျပ်10သိန်းထုတ်ယူနိုင်တယ်လို့ဘဏ်ချင်းမတူပေမဲ့မြန်မာ Payment Union MPU အဖွဲ့ဝင်ညီသည့်ဘဏ်တွေရဲ့ ATM ဆက်တွေမှာမဆိုဝန်ဆောင်ကပေးပြီးလွယ်လွယ်ကူကူထုတ်ယူနိုင်ခဲ့ကြပါတယ်။ဒါဟာဘဏ်ကတ်ခုကိုတစ်ပတ်ကျပ်30ထုတ်ယူနိုင်တဲ့သဘောဖြစ်ပြီးဘဏ်တွေကလည်း ATM ဆက်တွေမှာပုံမှန်ငွေဖြည့်တင်းမှုတွေလုပ်ပေးခဲ့တာကြောင့်ငွေထုတ်ချင်သူတွေတန်းစီရတဲ့အခြေအနေမျိုးမတွေ့မြင်ခဲ့ရပါဘူး။ဒါကြောင့်ပြည်သူတွေဟာဗဟိုဘဏ်ရဲ့ပိုးပြည့်တင်းကျပ်တဲ့စည်းကမ်းတွေတစ်ခုပြီးတစ်ခုထုတ်ပြန်မှုမလုပ်သေးတဲ့အထိဘဏ်နဲ့ငွေကြေးဆိုင်ရာကိစ္စအဆင်ပြေနေခဲ့ကြတာပါ။ပြည်ထနာကစစ်ကောင်စီကနေ Mobile Data စနစ် Wi-Fi စနစ်broadband စနစ်စတဲ့အင်တာနက်ဝန်ဆောင်မှု၃မျိုးကိုဖြတ်တောက်ခြင်းကအစပါတယ်။တန်း10နဲ့ချီတဲ့ပြည်သူတွေဟာအင်တာနက်ဝန်ဆောင်မှုမရတော့တဲ့အတွက် mobile banking တွေအသုံးပြုလို့မရတော့ပါဘူး။ဒါကြောင့်တစ်နှစ်တစ်နှစ်ကျပ်ဘီလီယံပေါင်းများစွာတန်ဖိုးရှိမဲ့ငွေချေးလွှဲပြောင်းမှုတွေကိုကျပ်ငွေစက်ကူအသုံးပြုပြီးပေးချေရတော့မယ့်အနေအထားရောက်လာစေပါတယ်။အဲ့ဒီချိန်ကစ ATM ဆက်တွေမှာငွေထုတ်ယူဖို့စကြိုးစားတော့တာပါပဲ။ဒါပေမဲ့အခြားတစ်ဖက်မှာတော့စစ်တပ်ပိုင်းမြဝတီဘက်မှပြည်သူအများစုသူတို့အငွေတွေထုတ်ယူဖို့ကြိုးစားမှုတွေရှိခဲ့တာကြောင့်အဲ့ဒါကိုထိန်းချုပ်ဖို့ဗဟိုဘဏ်ကနေငွေကြေးထုတ်ယူနိုင်မဲ့စည်းကမ်းသစ်ချမှတ်ပြီးတင်းကျပ်လိုက်တာနဲ့ကြုံကြရပါတော့တယ်
။မလာတရဲ့နေ့စဉ်နဲ့ထုတ်တဲ့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်ထဲမှာ ADM ဆက်တွေကနေငွေသားထုတ်ယူမှုကိုတရက်ကျပ်5သိန်း၊ဘဏ်စာအုပ်နဲ့ဘဏ်တွေမှာထုတ်ယူခွင့်ကိုတပတ်စာအတွက်လူပုဂ္ဂိုလ်ကျပ်သိန်း20ကုမ္ပဏီကျပ်သိန်း200ဆိုပြီးရှော့ချသတ်မှတ်ခဲ့တဲ့အပြင်ဘဏ်ကတ်တွေကိုလည်းမတူတဲ့ဘဏ်တွေရဲ့ ADN ဆက်တွေကနေထုတ်ယူခွင့်ကိုပါကန့်သတ်လိုက်ပါတယ်။တကယ်တကယ်လက်တွေ့မှာတော့ဘဏ်အတော်များများဟာဗဟိုဘဏ်သတ်မှတ်ချက်ထက်ရော့နေထုတ်ပေးကြတာမျိုးလုပ်ကြပါတယ်။ဥပမာအားဖြင့်ကမ္ဘောဇာဘဏ်ဟာ ADN ကနေထုတ်ခွင့်တရက်ကျ2သိန်းဘဏ်စာအုပ်တပတ်စာကျပ်10သိန်းပဲထုတ်ပေးသလို AIRI ဘဏ် AGD ဘဏ်တွေဆိုရင် ADN ဆက်တွေကနေတရက်ကျ1သိန်းခွဲပဲထုတ်ပေးတော့တာတွေ့ရပါတယ်ဒါအပြင်ဘဏ်တွေကနေ ADN ဆက်ထဲမှာငွေသားဖြစ်တင်းတာကိုအကန့်အသတ်လုပ်လိုက်တာဘဏ်မှာငွေလာထုတ်မဲ့လူတွေကိုတနေ့ဗနေ့ရောက်ပဲဆိုပြီးကန့်သတ်လိုက်တဲ့အတွက်လူများစုကြီးဟာကိုယ့်ငွေကိုလွယ်လွယ်ကူကူပြန်ထုတ်လို့မရဆိုတဲ့အခြေအနေစိုက်သွားစေခဲ့ပါတယ
်ဘဟိုဘဏ်ရဲ့ကန့်သတ်ချက်တွေထဲမှာနိုင်ငံခြားဝင်ငွေရှိပြီးနိုင်ငံခြားငွေအကောင့်ရှိသူတွေလည်းပါဝင်ပါတယ်အဲ့ဒီလူတွေအနေနဲ့သူတို့စီးရင်တဲ့ကနိုင်ငံခြားငွေတွေကို နိုင်ငံသားငွေအတိုင်းလွှဲပြောင်းခွင့်မရှိတော့သလိုထုတ်ယူဝင်ကိုလည်းလုံးဝပိတ်ပင်လိုက်ပါတယ်ငွေထုတ်ယူခြင်းနဲ့ဆိုရင်မြန်မာကျပ်ငွေနဲ့တန်ဖိုးတင်ပြီးဗဟိုဘဏ်သတ်မှတ်ချက်ပမာဏအတိုင်းအခြားဘဏ်အောက်ပိုင်ရှင်တွေနီးတူပဲ ATM နဲ့ဘဏ်တွေမှာထုတ်ယူရပါတော့တယ်ဒါတွေမကဗဟိုဘဏ်ဟာ INGO တွေနဲ့ NGO တွေစီနိုင်ငံသားကနေလွှဲပြောင်းပေးဖို့လာတဲ့ငါးနှစ်စာငွေစည်းရင်းအသေးစိတ်ပြုစုပေးဖို့တောင်းခံခဲ့တာနိုင်ငံသားကနေပေးဖို့လာတဲ့ပြည်တွင်းလစာငွေနဲ့အသုံးစရငွေစည်းမှန်သမျှကို withhold လို့ခိတရက်ဆိုင်ထားစေတာဘဏ်အသီးသီးမှာတော့ပိတ်တက်တာ safe box ထားရှိသူတွေရဲ့နာမည်စည်းရင်းတွေပေးဖို့တောင်းခံတာစရာတွေစတိုက်လုပ်ခဲ့ပါတယ်အဲ့ဒီလိုအခြေအနေအကြောင်းအကျောင်းတွေကြောင့်ဘဏ်တွေပေါ်ပြည်သူတွေယုံကြည်မှုကျဆင်းပြီးငွေချေးထုတ်ယူမှုတွေနိုင်ငံအနှံ့အပြားမှာပေါ်ပေါက်လာတာဖြစ်ပါတယ်ဒါကိုဖြေလျှော့ဖို့စစ်ကောင်စီဘက်ကစ조사ပါသေးတယ်။အဲ့ဒါကတော့ mobile banking လုပ်နိုင်အောင် mobile data ဝန်ဆောင်မှုကိုအကန့်အသတ်နဲ့ပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့အဲ့ဒါဟာနောက်ကျသွားခဲ့ပါပြီ။တကယ်ဈေးကွက်ထဲမှာဘဏ်တွေမှာပိတ်မိနေတဲ့ငွေစည်းတွေကိုပြည်သူတွေကအယုံကြည်မရှိတော့ဘဲငွေသားစက္ကူနဲ့သာအယောင်းဝယ်အပေးယူလုပ်နေကြပြီဖြစ်တာကြောင့်ငွေထုတ်ယူလို့သူအရေးအတွက်ရော့ကြမသွားဘဲ ATM ဆက်တွေနဲ့ဘဏ်တွေမှာတန်းစီသူတွေကိုနေ့စဉ်ဆက်ပြီးမြင်တွေ့နေရတာဖြစ်ပါတယ်။အခုဆိုရင်ဗဟိုဘဏ်ဟာနောက်ထပ်ကုစားမှုအဖြစ်2021မေလ4ရက်နေ့ကစဘဏ်တွေမှာငွေလာအပ်သူတွေကိုအထူးငွေစည်းရင်းဖွင့်ပေးမယ်အဲ့ဒီငွေစည်းရင်းပိုင်ရှင်တွေအနေနဲ့ငွေပြန်ထုတ်ယူလို့ရင်အငွေပမာဏအတိုင်းအကန့်အသတ်မရှိပြန်ထုတ်ပေးမယ်လို့ကြေညာလာတာပါတကယ်လက်တွေ့အဲ့ဒီမလုံးဟာအရင်ဘတ်အငွေတုန်းကရခဲ့တဲ့ဝန်ဆောင်မှုမျိုးလောက်ကိုတော့ပြန်ရမှာမဟုတ်တဲ့အတွက်သွားအပ်သူမရှိသလောက်ဖြစ်ပြီးငွေအပ်ကောင်တာတွေမှာလူတွေရှင်းနေတာကိုပဲမြင်တွေ့ကြရပါတော့တယ
်ဒီခြေအနေတွေဟာ2000ခုနှစ်ဝန်းကျင်အဲ့ဒီချိန်ကထိတ်တန့်ဘဏ်ကြီး3ဘဏ်ဖြစ်တဲ့အာရှသနဘဏ်မီဖလာဝါဘဏ်မြန်မာအရှိတိုင်းဘဏ်တွေကိုငွေကြေးခွာချမှုနဲ့အေးအေးယူဖျက်သိမ်းလိုက်ပြီးနောက်ဘဏ်ထဲငွေအပ်ထားသူတွေကိုတစ်နေ့လူပနေရောက်တယောက်ငွေပမာဏဘလောက်နှုန်းကန့်သတ်ပြီးပြန်ထုတ်ပေးခဲ့တာမျိုးနဲ့ဆင်တူနေပါတယ်။ဒါတွေဟာစစ်ကောင်စီရဲ့အာဏာတည်မြဲရေးဦးစားပေးတဲ့ညွှန်ကြားချက်တွေဗဟိုဘဏ်ရဲ့လွဲမှားတဲ့စီမံခန့်ခွဲမှုတွေကြောင့်ပေါ်ပေါက်လာရတာဖြစ်ပြီးပုဂ္ဂလိကဘဏ်တွေပြည်သူတွေရဲ့ယုံကြည်မှုပြန်ရနိုင်ပါဦးမလားဆက်ပြီးတော့လည်းရက်တီနိုင်ပါဦးမလားဆိုတာကိုတော့တန်တရားနဲ့စောင့်ကြည့်နေရမယ့်အခြေအနေဆက်ရောက်နေကြောင်းပ
ါဘူး The American တဲ့မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်အခုဆက်ပြီးတော့မေလ9ရက်နေ့မှာကြာရောက်တဲ့မိခင်များနေ့အတွက်ဂုဏ်ပြုအထူးအစီအစဉ်ဆက်ပြီးတော့တင်ဆက်ပေးကြပါမယ်ကျမအေးတနာကျော်ပါမေမေအခက်ခဲတွေကြုံနေမယ်မေမေရဲ့ဒါနိုင်ပါပါ။တားပြန်လားစိတ်ချလက်ချစောင့်နေလားမေမေပို့သားရဲ့မိတာတွေနဲ့မေမေသားအနိုင်ရစေရပါမယ်လို့အဝေးရောက်ချစ်သားလေးမှရေးလာပါတယ်။ဟုတ်ပါရဲ့မိခင်များနဲ့ရောက်လာရပါတယ်နော်။မေလာရဲ့ဒုတိယတနင်္ဂနွေနေ့မှာကြာရောက်တဲ့မိခင်များနဲ့ ီနေ့တော့ချစ်တဲ့အမေနဲ့ခွဲခွာနေရတဲ့သားသမီးတွေချစ်တဲ့သားသမီးတွေကိုဆုံးရှုံးလိုက်ရလို့ရင်ခွဲခံစားရမယ့်မိခင်တွေလည်းအတော်များမယ်ထင်ပါတယ်။အင်းများတဲ့မိခင်မေတ္တာကိုဒေသချင်းလေးတွေနဲ့ကာရဝပြုရင်တခြင်းကစိတ်ချမ်းမြေ့ကြပါစေရှင်။ပျော်ရွှင်သောအမေများဖြစ်ပါစေ။လူတိုင်းချစ်ကြတဲ့အမေတော်ဆန်းစုကြည်ကျမ်းမာပါစေ။အမြဲဆုံးလွတ်မြောက်နိုင်ပါစေ။အမေတော်ဆန်းစုကြည်ထားခဲ့တဲ့နိုင်ငံအပေါ်မေတ္တာတရားထောက်ရတည်မြဲနိုင်ပါစေ။အားကိုးရတဲ့ View Bermis News ဖြစ်ပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။God bless မြန်မာတဲ့ထန်နိုးလျင်လည်လာပါလေ။နီလာဆိုတဲ့တော်ရှင်ကတော့မင်္ဂလာပါ။အမေများနေတဲ့အမေစုကိုဂုဏ်ပြုခြင်းတို့တခြင်းလေးတောင်းခွင့်ပြုပါ။ကော်နီတီဆိုထားတဲ့မမေရဲ့သားနိုင်တဲ့တခြင်းလေးတောင်းဆိုခွင့်ပြုပါတဲ့။ဘူးရင်ဇော်ဝဲထုတ်တီဆိုထားတဲ့ကောင်းငင်မမေတခြင်းဖြစ်ပါရဲ့နော်။ဝေဖုံးသက် Isaac Lincoln နဲ့ဦးအေးချူမြင့်တို့ကလည်းဇော်ဝဲထုတ်ရဲ့ကောင်းငင်မမေတခြင်းတောင်းဆိုပါတယ်တဲ့။မေမေကိုယ်ကြောင်ဖြားနာနေတဲ့ကဘာကြီးနဲ့စိတ်မချမ်းမြေ့စရာနိုင်ငံရေးအခြေအနေတွေနဲ့တွေ့ကြုံရလို့ကိုယ်စိတ်နှလုံးထိခိုက်နေကြတဲ့ VOA ပရိသတ်တွေဒီနေ့တော့မေလ9ရက်နေ့ဒီကနေ့ကြာရောက်တဲ့မိခင်များနေအတွက်သတင်းလေးတွေအများကြီးတောင်းလာကြတဲ့စာတွေမှတ်ချက်တွေ comment တွေအောက်မှာရေးလာကြတာတွေအများကြီးလက်ခံရရှိပါရဲ့ရှင်။အချိန်ကန့်သတ်ကြအောင်လူတိုင်းရဲ့နာမည်ကိုဖတ်ကြားမပေးနိုင်တာကိုလည်းအားလုံးနားလည်လိမ့်မယ်လို့မျှော်လင့်ပါတယ်နော်။မြမို့ဆိုတဲ့သရရှင်ကတော့ကျွန်တော်မိမိနဲ့ကမ္ဘာလုံးကမိခင်တွေအတွက်ဒီသချင်းတောင်းဆိုပြရစီဆိုပြီးတော့ထူအင်တင်ရဲ့နေကောင်းလားမိမိသချင်းကိုတောင်းပါတယ်ရှင်။ကိုတန်းထိုက်ကတော့အမေက3ရက်နေမှာဘဝကူးပြောင်းသွားတယ်လေတဲ့။ဟုတ်ကဲ့အထူးစိတ်မကောင်းဖြစ်ရပါတယ်ရှင်။ကျွန်တော်တို့ကိုစိတ်ချပြီးတော့ထားသွားခဲ့ပါပြီ။အမေကိုစားအမေလိုချစ်ခင်လေးစားကြည်ညိုရပါတော့အမေတော်အောင်ဆန်းစုကြည်ကိုရွှတ်စွတ်တရိယာစိတ်ပူနေရတော့ကြောင့်အမေစုကိုရည်ရွယ်ပြီးတော့ကိုထူးဝင်တဲ့မေမေနေကောင်းလားတချင်လေးတောင်းပါရစေ။အမေစုဘေးရန်ကင်းကွာကျန်းမာချမ်းသာစွာရှိပါစေတဲ့။မိခင်တလောကမှဆုံးမသွားတဲ့ကိုတန်ထိုက်ဖြစ်ပါလေ။နေလင်းဦးဆိုတဲ့သွားရှင်ကတော့ထူးဝင်တဲ့နေကောင်းလားမေမေဆိုတဲ့တချင်လေးလွှင့်ပေးပါ။ကျွန်တော်တို့လိုမိဘနဲ့ဝေးပြီးတော့တခြားတိုင်းပြည်မှာအလုံးလုံးနေတဲ့သူတွေအတွက်ရည်ရွယ်ပြီးတော့အခုလိုအစီအစဉ်လေးတွေလုပ်ပေးနေတဲ့ VOE ကိုလည်းအထူးကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့ပါ။ကိုနေလင်းဦးတောင်းဆိုလာပါလေ။အဲ့ဘကူကလည်းငငယ်တည်းကစုံပါသွားတဲ့အမေတွေထွင့်တဲ့နေကောင်းလာမိမိဆိုတဲ့တခြင်းလေးထုတ်လွှင့်ပေးစေချင်ပါလေတဲ့ Pure Gold ဆိုတဲ့သရချင်းကလည်းဒီတခြင်းကိုပဲတောင်းတာပါနိုင်ငံမိခင်ကြီးအတွက်တောင်းဆိုပါရစေတဲ့ဝေလင်ချိုကတော့မွေးမိမိနဲ့အမေစုအတွက်တောင်းဆိုချင်ပါတယ်ရှင်လို့ဆိုလာပါတယ်လင်ဒီယာဆေးကလည်းအရေးကင်းဖြစ်နေတဲ့အချိန်ကိုဗစ်ဖြစ်နေတဲ့အချိန်မှာအဝေးရောက်သားသမီးတွေကိုစားတောင်းဆိုပါရစေယေရှုတင်ပါတယ် View ရေးတဲ့ကျော်နိုင်လင်းကတော့ဒီသချင်းလေးနဲ့မွေးမိခင်နဲ့နိုင်ငံမိခင်တွေတောင်းဆိုခြင်းပါလေတဲ့။ရှင်ဗုဒ္ဓဝင်သားကတော့ကိုယ့်ရဲ့အမေအတွက်ထူးအင်တင်ရဲ့နေကောင်းလားမိမိအမေစုအတွက်လည်းထုတ်လွှင့်ပေးပါတဲ့။အဝေးရောက်နေတဲ့ချစ်သမီးလေးကချစ်ရတဲ့မိမိခိုင်းအတွက်ပါဆိုပြီးလဲသချင်းတောင်းလာပါလေရှင်။အားလုံးတောင်းဆိုနေကြတဲ့နေကောင်းလားမိမိဆိုတဲ့သချင်းလေးထုတ်လွှင့်ပေးကြပါလေနော်။
ta chit te me me si sing a jin me chit chin ni diva mi go ta ya ba se me me ni kaung la me me
ဆွေသွားရှင်ကတော့မေလာဒုတိယပတ်မေများနေ့အတွက်တချင်တောင်းချင်ပါတယ်။အမေများနေ့ရောက်တိုင်းတချင်လေးတောင်းခွင့်ရနေသည်လို့လည်းရရန်ဝမ်းသာမိပါတယ်။အမေတချင်တစ်ပုဒ်လောက်လွှင့်ပေးပါနော်တဲ့။အမေကိုချစ်တယ်။အမေရှိနေလို့သမီးတို့ဘဝလုံးကျုံနေနှွေးထွေးရလို့ခံစားရတယ်။အမေတက်ကြော်ရကြော်ရှိပါစေ။အမေစိတ်ချမ်းသာကိုကျမ်းမာပါစေ။အမေရီအားလုံးကျမ်းမာပျော်ရွှင်ကြပါစေ။အမေရီအားလုံးကိုလေးစားလှစ်ပါဆိုပြီးတော့ငယ်ဘွားဆိုတဲ့သွားရှင်ရေးလာပါတယ် DLTK ပုတ်ဤဆိုတဲ့သွားရှင်ကတော့လာမယ့်မေလ9ရက်နေ့မှာကြာရောက်မယ်အမေများနေ့အတွက်တချင်တောင်းခြင်းလို့ပါကွာမှာရှိတဲ့အမေအားလုံးကိုရည်ရွယ်ပြီးတော့တချင်တောင်းပါတယ်အထူးသဖြင့်အမေဂျဲနေဖို့တမီးလေးတို့ရဲ့အမေမကြခင်မိခင်ဖြစ်လာတော့မယ်ညီမငယ်နော်အေးနေတို့ကိုအထူးရည်ရွယ်ပါတယ် view ဝိုင်းတော်သားများကျန်းမာကြပါစေတဲ့ DLTK ပုတ်ကြီးဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့ကျမနာမည်မိငိမ့်လက်ပါလက်ရှိထိုင်းနိုင်ငံမှာလုပ်ကိုင်နေထိုင်ပါတယ်မန္တလေးတိုင်းမြင်းညံခရိုင်တောင်သာမြို့နယ်လဲကူမက်လက်ပန်ကျွန်းကျေးရွာမှာနေထိုင်နေအမေတော်ထေးရီတွင်ခုရဲ့နေမှာကြာရောက်တဲ့အမေများနေမှာအဝေးကနေဖီဖီကတဆင်အမေတချင်းလေးတစ်ပုဒ်လက်ဆောင်တောင်းချင်ပါတယ်အမေကိုစကားလေးနဲ့ပါချင်ပါတယ်အမေများနေမှာပျော်ရွှင်ပါစီအချိန်နေမျိုးမျိုးကြောင့်မြမပြည်ကြီးကိုမပြတ်နိုင်သေးဘူး။သမီးပြန်လာတဲ့အချိန်ထိစဉ်စဉ်မမနဲ့တွေ့စင်ပါလေ။ကျမရဲ့ view site ပါလို့စကားပါချင်ပါလေ။ view ကိုကျေးဇူးတင်ပါတယ်နော်တဲ့။တောင်တာကမိငိမ့်လက်ဖြစ်ပါလေ။မဆန္နာကတော့မေလ9ရက်နေ့မှာကြာရောက်တဲ့မိခင်များနေမှာကိုဆောင်းရဲ့အရေးစစ်သို့မဟုတ်သူ့ရင်တင်ရဲ့မိမိဆိုတဲ့တခြင်းလေးနဲ့ဂုဏ်ပြုချင်ပါတယ်လို့တောင်းဆိုလာပါလေ
။空的那列车那家要飞地铁大不往木大高原地上满天街多天地南南南路飘雪买美一美女的追追大街美的一股这那就看见老母的狗微笑天涯对面飘着大街阿龙总雄雄的花间吗比我淡淡的味情都怕怕难压力经过那间切莫你在阿龙花在梦中来切吗被他丢你太久了从上面被他走一秒的心如年的美丽的天空的威亚心的我的一笔兄弟多情于吗天把傲立起烟天空满满烈天落家要累地铁撒不往木的高原地要满片间断裂要走进那木压力要学买美一美女的瑞吹大街美也一股就落就开
ဝိုင်းကြော်ဆွေတော်ရှင်ကတော့ဖီယူကိုမိသားစုလိုက်အမြဲတမ်းအားပေးနေတဲ့ပြည်သက်တွေပါခင်ဗျမိခင်များအနေနဲ့မှာချစ်ရတဲ့အမေပါဝင်အမေတော်အောင်ဆန်းစုကြည်နဲ့ကိုအောင်မှာရှိကြကုန်သောမိခင်များစိတ်ချမ်းသာခြင်းကိုယ်ရည်ကျန်းမာခြင်းနဲ့ပြည့်စုံပြီးတော့ကပ်ဘေးမင်းဘေးရေဘေးလေဘေးမိဘေးမှာကင်းဝေးကြပါစေတဲ့ဆုတောင်းပေးလာပါတယ်ဖီယူကလည်းမိခင်များနဲ့အမတ်တရားမေတ္တာတေလက်ဆောင်တပုတ်ပါချင်ပါတယ်ရှင်အမေအိမ်နဲ့ဝေးနေကြရတဲ့အဝေးရောက်သားသမီးတွေအတွက်အမေအိမ်ဆိုတဲ့တခြင်းလေးနဲ့အလွမ်းနေခိတပြေပြောက်ပါစေလို့တောင်းဆုပြုပါရနော်နိုင်လို့မရဆက်လို့မကုန်တဲ့မိခင်မေတ္တာတွေနဲ့သားသမီးတွေအားလုံးအေးမြပြီးတော့ခွန်အားတွေဖြစ်ကြပါစေလို့တောင်းဆုပြုပါရရှင်ဘဝမှာရှိတဲ့အမေတွေအားလုံးကိုဥညွတ်ကာရောပြုပါရနော
်လောကရဲ့လမ်းများပေါ်ဆောင်သွား
တင်းတွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു ထူးခြားရစီဘူးတင်းတွေတွေကထူးခြားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်ကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတစ်ခုရဲ့အရေးပါတဲ့ကဏ္ဍတစ်ခုဖြစ်တဲ့သတင်းမီဒီယာနဲ့သတင်းသမားတွေအကြောင်းပြောပြပေးထားပါတယ်နှစ်စဉ်မေလ3ရက်နေ့ဟာကမ္ဘာစာနေစဉ်လွတ်လပ်ခွင့်နေ့ဖြစ်ပါတယ်ကမ္ဘာလုံးမှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေရှိဖို့နဲ့ဘီအန်ရဲ့အခက်အခဲတွေကြောင့်မှသတင်းတွေရယူရင်းအသက်ပြီးသွားကြတဲ့သတင်းနဲ့စာနယ်ဇင်းသမားတွေကိုအောက်မေ့တတိယဂုဏ်ပြုဖို့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုရဲလူအခွင့်အရေးကိုခြေခံပြီး1993ခုနှစ်ကကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်တွေကိုသတ်မှတ်ပေးခဲ့ရပါအဲ့ဒီအချိန်ကစလို့နှစ်စဉ် UNESCO ကဦးဆောင်ပြီးကမ္ဘာအစာနှင်စင်လွတ်လပ်ခွင့်နဲ့အခမ်းအနားတွေကိုကမ္ဘာနေရာဒေသအနှံ့မှာပြုလုပ်ခဲ့ကြပါတယ်။အခု2021ခုနှစ်ကမ္ဘာအစာနှင်စင်လွတ်လပ်ခွင့်နဲ့အတွက်တော့ကမ္ဘာလုံးဆိုင်ရာ conference ကြီးကို UNESCO နဲ့နမီးဘီးယားအစိုးရတို့ပူးပေါင်းပြီးဧပြီလ29ရက်နေ့ကနေမေလ3ရက်နေ့အထိနမီးဘီးယားနိုင်ငံရဲ့မြို့တော် Windhoek မှာကျင်းပခဲ့ကြပါတယ်။UNESCO ရဲ့လေးလာမှုအရ1993ခုနှစ်ကစလို့2021ခုနှစ်အထိကမ္ဘာပေါ်မှာသတင်းသမားပေါင်း1452ဦးဟာသူတို့ရဲ့သတင်းရယူရေးသားမှုတွေကြောင်းအသက်ဆုံးရှုံးခဲ့ကြရတယ်လို့ဖော်ပြထားပါတယ်။သတင်းလွတ်လပ်ခွင့်နဲ့သတင်းသမားအခွင့်အရေးတွေအတွက်အထောက်အကူပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့Reporters Without Borders RSF လို့ခေါ်တဲ့နေစည်းမချသတင်းသမားများအဖွဲ့ကြီးက2021ခုနှစ်မကုန်သေးခင်မှာသတင်းသမားပေါင်း50တည်ဆုံးခဲ့ကြရပြီလို့ဆိုပါတယ်။ဒီလိုအသက်ခံတည်ဆုံးခဲ့ကြရတဲ့သတင်းသမား3ပုံ2ပုံဟာစစ်ပွဲတွေဖြစ်နေတဲ့တိုင်းပြည်တွေကမဟုတ်ဘဲငြိမ်းချမ်းတည်ငြိမ်မှုရှိနေတဲ့တိုင်းပြည်တွေကသတင်းသမားတွေဖြစ်တယ်လို့လည်း RSF ကဖော်ပြထားပါတယ်။ကမ္ဘာပေါ်မှာသတင်းသမားတွေအများဆုံးအသက်ခံရတဲ့နိုင်ငံကတော့မက္ကဆီကိုနိုင်ငံဖြစ်ပြီးအီရတ်အာဖဂန်နစ္စတန်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတွေကလည်းသတင်းသမားအသက်ခံရမှုအများဆုံးနိုင်ငံတွေထဲမှာပါဝင်ပါတယ်။2020ခုနှစ်အချက်အလက်တွေအရကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အရှိဆုံးထိပ်တန်း၅နိုင်ငံကတော့နော်ဝေး၊ဖင်လန်၊ဆွီဒင်၊ဒိန်းမတ်နဲ့ကော့စတာရီကာနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံတည်ရှိတဲ့အရှေ့တောင်အာရှဒေသတွင်သတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံကတော့အရှေ့တီမောနိုင်ငံဖြစ်ပြီးကမ္ဘာအဆင့်87မှာရှိပါတယ်။သတင်းလွတ်လပ်ခွင့်အနည်းဆုံးအဆင့်အနည်းဆုံး5နိုင်ငံကတော့ Eritrea, မြောက်ကိုရီးယား, Turkmenistan, တရုတ်နဲ့ဂျဘူတီနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကလည်းသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်အခက်အခဲဆုံးနိုင်ငံတစ်ခုဖြစ်တယ်လို့ RSF အဖွဲ့ကြီးကဖော်ပြပါတယ်။2021ခုနှစ်မြန်မာနိုင်ငံမှာစစ်အာဏာမသိမ်းပြီးရယူထားတဲ့စစ်တမ်းတွေအရနိုင်ငံပေါင်း180မှာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အဆင့်140မှာရှိနေတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံမှာသတင်းသမားပေါင်း80ကျော်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်ကသတင်းသမား40ကျော်ဟာခုချိန်ထိဆက်လက်ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်ဒါအပြင်သတင်းဌာန6ခုကိုလည်းစစ်ကောင်စီကဖိတ်သိမ်းခဲ့ပါလိမ့်ရှင်
။တင်းငင်းငွေညအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြလို့ပြီးမှာတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100နီးပါးရှိလာပြီဖြစ်ပေမဲ့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကတော့အခုချိန်ထိရှိနေသေးပါ။ဒီကနေ့မှလည်းရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်မြန်မာနိုင်ငံနေရာဒေသအတော်များများမှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။ရန်ကုန်လမ်းမြို့နယ်အတွင်းလူငယ်3ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပါတယ်။အလားတူပဲဆက်နာရှင်စန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုစလိုပြုလုပ်နေတဲ့ဒဝဲလောင်းလုံးမြို့ကပြည်သူတွေဟာလည်းလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းမြင်းမှုမြို့မှာတော့ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်လူငယ်2ဦးသေဆုံးပြီးနောက်2ဦးထိခိုက်ဒဏ်ရာသွားခဲ့ပါတယ်။မြန်မာဆက်နာတဲ့ကောင်စီကအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပုံခွဲမှုလူတက်မှုမိရှုဖြစ်စီမှုတွေလုံဆောင်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်လိုက်ကြောင်းစစ်တပ်ပိုင်းသတင်းဌာနကကြေညာလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းပြီးကတည်းကအဒေါက်ဆန်းစုကြည်အပါအဝင် နိုင်ငံရေးကောင်ဆောင်အများစုကိုဖမ်းဆီးထိန်းသိမ်းထားခဲ့ပေမဲ့စစ်ကောင်စီအနေနဲ့နိုင်ငံတွင်းတည်ငြိမ်မှုရအောင်အခုချိန်ထိလှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူး။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကစလို့နိုင်ငံအတွင်းကနေရာတော်များများမှာဘုံပေါက်ကွဲမှုတွေမကြာခဏဖြစ်ပေါ်ခဲ့ပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်ကြတဲ့ပြည်သူတွေကလည်းနိုင်ငံအတွင်းနေရာတချို့မှာအရက်ဖက်ကာကွယ်ရေးအဖွဲ့တွေဖွဲ့စည်းပြီးစစ်အာဏာရှင်စနစ်ကိုတော်လှန်တိုက်ခိုက်နေကြတာပါ။တဘာဝတန်းငွေရေ LNG 3လျှက်စစ်တာအပိစက်ယုံတိဆောက်တာအပါအဝင်အမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတဲ့ယင်းနှိမ့်ညံ့မှုစီမံကိန်းအစ်တွေကိုအာဏာသိမ်းစစ်ကောင်စီကအတည်ပြုပေးခဲ့ကြောင်းအစိုးရထုတ်ပြန်ချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။အဲ့ဒီတဘာဝတန်းငွေရေ3လျှက်စစ်တာအပိစက်ယုံတိဆောက်မဲ့စီမံကိန်းဟာဒေါ်လာ 1.5 ဘီလီယံကုန်ကျမယ်လို့ဆိုပါတယ်။စီမံကိန်း15ခုအတွက်ယင်းနှိမ့်ညံ့မှုအစ်တွေကိုစစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့မြမယင်းနှိမ့်ညံ့မှုနဲ့ကုမ္ပဏီများဦးစီးဌာနဒိုက်ကာကမေလ9ရက်တောက်ကြနေ့မှာအတည်ပြုပေးလိုက်တာဖြစ်ပါတယ်။တင်းတင်းကနေညဗီအိုအီမြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရယ်။ VOA တော်ရဆင်မြန်တဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံး BND ရဲ့ကင်းဝေးပြီးလိုရာပန်းနိုင်ကိုအမြန်ဆုံးဆုခွနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါရယ်။ကျွန်တော်ဇော်ဝင်လိုက်ပါ။This program